တရုတ်နဲ့အိန္ဒိယခေါင်းဆောင်တွေနှစ်နိုင်ငံနယ်ဆက်အရေးပြပမှာဖြစ်တောင်ဖြစ်ခဲ့ပွင့်လင်းနှက်ဆိုင်စွာနဲ့တိချတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။တရုတ်သမ္မတရှီဂျင်ပင်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ဟာတောင်အာဖရိကနိုင်ငံမှာကျင်းပနေတဲ့ Bridge လို့ခေါ်တဲ့စီးပွားရေးထွန်းသစ္စာနိုင်ငံများအဖွဲ့ထိပ်သီးဆွေးနွေးပွဲရဲ့ပြင်ပမှာနေဆက်တင်းမှာမှုလျှော့ချရေးမနေ့ဩဂုတ်လ24ရက်နေ့ကဆွေးနွေးခဲ့တယ်လို့တရုတ်ကသတင်းထုတ်ပြန်ပါတယ်။တရုတ်သမ္မတရှီကတရုတ်အိန္ဒိယဆက်ဆံရေးတွန်းမြင့်မှုဟာနှစ်နိုင်ငံပြည်သူတွေရဲ့ဘုံအကျိုးစီးပွားဖြည့်ဆည်းပေးရရောက်တယ်ဆိုတာကိုအလေးထားပြောခဲ့တယ်လို့တရုတ်နိုင်ငံသားရေးပြောခွင့်ရကဒီက ောင်းဆောင်အစီအစဉ်တွေမူကပွင့်လင်းနယ်ဆိုင်မှုရှိခဲ့ပါတယ်လို့တရုတ်နိုင်ငံသားကြီးပြောခွင့်ရကပြောကြားခဲ့ပါတယ်ဒီနယ်ဆက်တိုက်ပွဲမှာတော့အိန္ဒိယစစ်သား20နဲ့တရုတ်စစ်သား4ဦးသေခဲ့ရပြီးတော့နှစ်ဖက်တက်ခေါင်းဆောင်တွေ19ချိန်တွေ့ဆုံဆွေးနွေးခဲ့ကြပေမဲ့တင်းမာမှုရော့ကြမသွားဘဲနဲ့ဒီလိုမျိုးကမ္ဘာလူဦးရေအများဆုံးနှစ်နိုင်ငံကစစ်သားသိမ်းနဲ့ချီပြီးတော့ဆက်ချထားခဲ့ရပါတယ်ဝန်ကြီးချုပ်မိုဒီအနေနဲ့အခု2020ခုနှစ်ကတိုက်ပွဲဖြစ်ခဲ့တဲ့ဟိမဝင်နာဒေသကအိန္ဒိယရဲ့လဒက်ခ်နဲ့ဒီတရုတ်ပိုင်နယ်အကြားနယ်စပ်လိုင်းတစ်လျှောက်မဖြေရှင်းပေးနိုင်သေးတဲ့ပြဿနာတွေကိုအလေးထားပြီးတော့ပြောခဲ့တယ်လို့အိန္ဒိယနိုင်ငံသားရဲ့အထွေထွေကထုတ်ဖော်ပြောကြားခဲ့ပါတယ်တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရကတော့ဒီတရုတ်နဲ့အိန္ဒိယနှစ်နိုင်ငံဆက်ဆံရေးဘုံအကျိုးစီးပွားကိုဥထိပ်ပန်းပြီးတော့ဒီနယ်ဆက်ပြဿနာတွေကိုမှန်မှန်ကန်ကန်ကင်တွယ်သွားမှာဒါငြိမ်းချမ်းရေးကိုပူတွဲထိန်းသိမ်းနိုင်မှာဖြစ်တယ်လို့ဆက်ပြောခဲ့ပါတယ်ရှင်။